ကိုကျွန်တော်မိုးခင်ဗျာဒီကြံကုန်မျိုးတွင်မှာဆောက်လုပ်နေတယ်ပေါ့နော်အဆောက်အဦတွေနဲ့ပတ်သက်ပြီးတော့ဥပဒေနဲ့မညီဘူးဆိုပြီးတော့ပြန်လဲပြီးတော့စစ်ဆေးတာတွေရနာထားတာတွေဒီတချို့အလှော်တွေဆိုပြန်ပြီးတော့ဖျက်ခိုင်းတာတွေရှိရလို့ကျွန်တော်တို့ကြားတယ်ခင်ဗျာကိုကျွန်တော်မိုးတို့ရဲ့ဆောက်လုပ်ရေးဆောက်လက်စားအဆောက်အဦတွေလည်းပါတယ်ဆိုတော့ဒါတွေကဘယ်လိုမျိုးဖြစ်တာလဲခင်ဗျာဘယ်လိုပုံစံမျိုးနဲ့တို့ကပြန်ဖျက်ခိုင်းတာလဲခင်ဗျာ
ကျွန်တော်တို့ကိုပေါ့နော်အော်ရန်ကုန်တိုင်းဒေသကြီးဆိုတာဖွင့်ရနေပြီးတော့ပြန်လဲစီစစ်ဖို့ဆိုပြီးတော့ကျွန်တော်တို့ရဆိုင်စာပေါ့နော်လုပ်ငန်းရဆိုင်ဖို့အတွက်ဆိုပြီးတော့စာထုတ်ပါတယ်စာထုတ်ပြီးတော့ဒီကျွန်တော်တို့အထက်မြင့်တွေနဲ့ပတ်သက်ပြီးတော့တို့ပြန်လဲစီစစ်မယ်ပြန်လဲပြီးတော့လည်းသုံးသက်ပြီးတော့စစ်ဆေးဖို့ဆိုပြီးတော့လုပ်ပါတယ်လုပ်တဲ့အခါမှာလည်းကျွန်တော်တို့ပြောချင်တာကတော့ကျွန်တော်တို့ဒီခင်ကချမှတ်တာစီမင်းစင်ငယ်မူဝါဒအတိုင်းပေါ့ပဲကားပတ်ကင်လိုအပ်ချက်တွေအစားအုပ်စားလုပ်ခွင့်နဲ့ပတ်သက်တဲ့ဒီ tick reservation ပေါ့နော်ဟိုမြေတူးခွင့်နေပိုင်လုပ်တဲ့စီအကုန်လုံးကိုသက်ဆိုင်ရာသတ်မှတ်ထားတဲ့စီမင်းစင်ငယ်အတိုင်းကျွန်တော်အနေနဲ့တင်ဝင်တင်ပြပြီးတော့ဒီအထက်မြင့်ညှိနှိုင်းရေးကိုတင်ပြတယ်အထက်မြင့်ညှိနှိုင်းရေးမှာတစ်ဆက်အဲ့ဒါတွေကိုစီစစ်ပြီးတော့ကျွန်တော်တို့ situation ကိုခေါ်တဲ့အထက်မြင့်ပြည်ရှင်နေနဲ့ဖွဲ့စည်းထားတဲ့ဆရာဆရာမတွေကနေပြီးတော့အစီတို့ structure တို့ဒီ MNE တို့တွေစီစစ်တယ်စီစစ်ပြီးမှတိုင်းစားပြီးကဘိနက်ကိုတင်တယ်တင်ပြီးတော့မှဒါကိုခွင့်ပြုမဲ့ချပေးခဲ့တာပါနော်အဲ့ဒီတိုင်းပဲကျွန်တော်တို့လက်ရှိဆောင်ရွက်တယ်ဒါနဲ့ပတ်သက်ပြီးတော့သူတို့ကတော့ခင်ရပေးခဲ့တဲ့အထက်မြင့်နေနဲ့ပတ်သက်ပြီးပြန်လဲပြီးတော့စီစစ်မယ်ဆိုတော့ဟိုညွှန်ကြားချက်ထွက်လာပြီးတော့ကျွန်တော်တို့လုပ်ငန်းခေတ္တရပ်ဆိုင်တယ်ရပ်ဆိုင်ပြီးတော့ကျွန်တော်တို့ကိုမေလာထဲမှာအဖွဲ့နဲ့လာရောက်ပြီးတော့စစ်ဆေးပါတယ်စစ်ဆေးပြီးတဲ့အခါကျတော့သူတို့ရဲ့တွေ့ရှိချက်တွေကိုပြန်လဲသုံးသပ်ပြီးတော့အတိုင်းအတာကြီးတော်တော်ကနေဒီဟာဒီဟာကျွန်တော်တို့ဆိုရင်ဒါအချိန်မီမဲ့ဝင်နမ်းမှာရှိတဲ့အထက်20ဘေ့စ်မန့်30အထက်20အဆောက်အဦပါအဲ့ဒါကိုသူတို့အနေနဲ့ကတော့160ရပ်နိုင်တဲ့ကားပါကင်ရှိရမယ်အဲ့ဒီအတွက်ကိုကျွန်တော်တို့ဟိုကားပါကင်လုံလောက်မှု160ရပ်နိုင်တဲ့ကားပါကင်ရှိရမယ်ဒါပေမဲ့122စီပဲရပ်နိုင်တဲ့ကားပါကင်အရေးအတွက်အတိုင်းဟိုပဲအထက်ကိုရှော့ချပါပြီးတော့ကျွန်တော်တို့ဒီကိုညွန်ကြားချက်ထွက်လာပါတယ်မိုး49လမ်းနဲ့ကုန်တယ်လမ်းပေါ်မှာရှိတဲ့ဒီကျွန်တော်တို့ Merchant Suite Condominium ဆိုရင်လည်းကျွန်တော်တို့ကဟိုဘေ့စ်မန့်တစ်ထပ်15တက်အော်ဆက်ချက်တင်ပြထားပါတယ်အဲ့ဒါကိုကားပါကင်လိုအပ်ချက်ရ15တက်ပဲစီဆောက်လို့ရမယ်ဆိုပြီးအထက်ရှော့ချပါဆိုပြီးတော့သူတို့ကအညွန်ကြားချက်ထွက်လာပါတယ်ပေါ့
ရက်ဆိုင်ခံထားရတဲ့ဟာတွေကအလုံးကြီးဘလောက်လောက်များရှိတယ်ခင်ဗျာဘယ်ဟာတွေရောပါလဲခင်ဗျာ
အခုပြင်မိတ်ကြပြီလားကျွန်တော်ဆိုင်းဘုတ်စိန်လို့ခေါ်တာပေါ့နော်စီရင်ကနေပြီးတော့အခုပြင်မိတ်ကြပြီဒါ12လုံးပေါ့12လုံးပထမဦးဆုံးသူတို့စီစစ်ပါတယ်အခုနောက်ထပ်လည်း18လုံးပေါ့နော်ဟိုပိုင်လုံးတက်စီပါတယ်ခွင့်ပြုထားတဲ့18လုံးပေါ့18လုံးဟိုလက်ရှိဟိုစီစစ်နေပါတယ်အလုံးပေါင်း160ကျော်ရှိပါတယ်အခုကျွန်တော်တို့ဒီတလောက်ဆိုရင်တော့အခုကျွန်တော်တို့ဟိုကဘာရေးပြားလမ်းပေါ်ကအေးအင်ဆန်ပေါ့နော်အေးဖက်မလီကနေပြီးတော့စောက်တဲ့အားပါပါတယ်ကဘာရေးပြားမြောက်စော်လင်းကုန်းဝိုင်းအကျော်ပါလေဂေးရစောက်ဦးပါပါတယ်26တက်ကိုသူက12ထက်ရှော့ခံရတာပေါ့နော်12ထက်ဒီရှော့ချဖို့လုပ်တယ်နောက်ပါရာဂွန်ကိုပါပါတယ်ပါရာဂွန်ကတော့ကနားလမ်းပါနောက်တစ်ခုကသိုးစိန်လမ်းအလက်စတရာပါပါတယ်မြန်ကုန်းက IBY ပါပါတယ်နောက်စိန်လက်အောင်ကွန်တိုကဘာရေးပြားလမ်းကျွန်တော်တို့ဟိုပါပေါ့ရိတ်တာမှတ်တိုင်ပါပါတယ်။နောက် Golden Dragon Golden Dragon ဆိုတော့အင်းစိန်လမ်းမကြီးပေါ့။ပါပါတယ
်။ရန်ကုန်တိုင်းဒေသကြီးအစိုးရဒီလိုမျိုးရှင်းနာထားဖို့အတွက်သူတို့ရဲ့အဓိကအကြောင်းပြချက်ကဘာလဲခင်ဗျ
။ကျွန်တော်တို့ကိုယ်နိုင်တော်မှာပေါ့နော်။သူတို့ဘာကြောင့်ဒီလိုဖြစ်တာလဲ။ဘာကြောင့်ဒီလိုပြန်ပြီးတော့ဟိုအထက်တွေကိုရှော့ချတာလဲ။ဘယ်လိုမူဝါဒတွေနဲ့ဘယ်လိုတိုင်းတာပြီးတော့ဘယ်လိုလုပ်တာလဲဆိုတာကိုကျွန်တော်တို့ကိုယ်နိုင်တော်မှာအတိအကျကျမသိပါဘူး။ဒီဟာကိုပြန်လဲစီစစ်မယ်။စီစစ်ဖို့အတွက်ကိုဖွဲ့ဖွဲ့လိုက်တယ်။ဖွဲ့ပြီးတော့လာစစ်ဆေးတယ်။စစ်ဆေးပြီးတော့သူတို့ဒီဟာနဲ့ပတ်သက်ပြီးပြန်လဲသုံးသက်တယ်။သုံးသက်ပြီးတော့နောက်ဆုံးထွက်လာတဲ့အဖြစ်အားကားပါကင်လုံလောက်မှုမရှိဘူးဆိုတဲ့ဟာမျိုးတွေနဲ့ကြည့်ပြီးတော့သူကနေပြီးတော့ဒါကိုအထက်ကြီးရှော့ချပါဆိုပြီးတော့သုံးသက်တိုက်တာပေါ့နော်တိကျတဲ့ဟိုမူဝါဒတွေတိကျတဲ့လုံလုံလုံနေတွေခုနပြောတဲ့ဘယ်လိုဆန်နဲ့ထားပြီးတော့ဆစ်တယ်ဆိုတာကျွန်တော်တို့အနေနဲ့လုံးဝမသိရပါဘူးအခုညွှန်ကြားချက်ပါပြီးတဲ့နောက်ပိုင်းမှာသူတို့ကဒီရန်နဲ့ပတ်သက်ပြီးကျွန်တော်တို့ဟိုအထက်ကြီးရှော့ချတဲ့အတိုင်းကိုပဲပြန်လဲပြီးတော့ပုံစံတွေတင်ပြပါဆိုပြီးတော့ကျွန်တော်တို့တင်ပြခိုင်းပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့တော့ဟိုလောလောဆယ်သူတို့စီကတော့ဘာမှပြောင်းလဲဖို့အတွက်တင်ပြခြင်းမပြုလုပ်သေးပဲနဲ့ဟိုလောလောဆယ်မှာတော့ကျွန်တော်တို့ကသက်ဆိုင်တဲ့ဌာနအကြီးအကဲတွေတခြားဟိုပါတွေကိုတော့ကျွန်တော်တို့အပြစ်တရားခံစားလေးပို့ပြီးတော့ပေါ့နော်ဒီကိစ္စလေးကိုပြန်လဲသုံးသပ်ပေးဖို့တော့ကျွန်တော်တို့ဆောင်ရွက်ဖို့ရှိပါတယ်ဗျစီကဲမူဝါဒမူပေါင်းအတွင်းရမယ်ပေါ့နော်ကျွန်တော်တို့ဒီဆက်လုပ်ခွင့်ပါမစ်တွေရခဲ့တာဖြစ်တယ်မိသူစုတယောက်မှဥပဒေဖောက်ပြကျူးလွန်ပြီးကျွန်တော်တို့ဘက်ကယူထားတာမရှိဘူးအဲ့ဒါကြောင့်မို့လို့ဝန်ရံတိုင်းဆိုတာဖွင့်ရနေပြီဒီလိုသုံးသပ်ထားတဲ့အားနဲ့ပတ်သက်ပြီးတော့ပြန်လဲစဉ်းစားသုံးသပ်ပေးဖို့တော့ကျွန်တော်ခဏပြောအပြစ်တရားခံစားပို့ဖို့ပြီးတော့လုပ်နေပါတယ်ဗျ
ရန်ကုန်တိုင်းအစိုးရအဖွဲ့ကနေပါဒီအဆောက်အဦတွေကိုကန့်တက်လိုက်တာစစ်ဆေးတာတွေလုပ်တဲ့အတွက်ကြောင့်ဘယ်လိုမျိုးအကျိုးသက်ရောက်မှုတွေဖြစ်လာလဲခင်ဗျာ
အခုလော်လော့ဆယ်မှာကျွန်တော်တို့ဘာဘယ်လိုခက်ခဲရှိလဲဆိုရင်ကျွန်တော်တို့ကဒီဝန်ထမ်းတွေပေါ့နော်ဝန်ထမ်းတွေဆိုတာကို labor တွေပေါ့ကျွန်တော်တို့စောက်လုပ်ရင်မှ3နေရ labor အခုလို2လကျော်ပါပြီ3လဒီလောက်ရှိသွားပြီပေါ့နော်ရထားရတဲ့အတွက်တို့တွေရဲ့စောက်ဝန်ကြီးတို့တွေရဲ့ဟိုအလောက်ကင်ခွင့်ရေးတွေအဓိကဆုံးရှုံးပါတယ်တို့ကိုလည်းကျွန်တော်တို့က3လလောက်ရန်နာထားတဲ့အတွင်းမှာကျွန်တော်တို့ကတို့တိတ်ခဲလှုပ်ထားတာပေါ့နော်နောက်တစ်ခုကကျွန်တော်တို့ကနေပြီးတော့ဒီလုပ်ငန်းတွေလုပ်ရတယ်ဆိုတာနောက်တစ်ခုကကြိုပိုက်နေရောင်းပြီးတော့ကျွန်တော်တို့အနေနဲ့ဟို customer တွေကိုရောင်းချတာတယ်အခုလိုမျိုးအထက် shop ပါလို့ပြောလိုက်ပြီး shop လိုက်တဲ့အခါမှာကျွန်တော်တို့ customer တွေနဲ့ခုနကပြောတဲ့ပြဿနာတွေ ချီလာနိုင်တဲ့ effect တွေပေါ့နော်ဟိုလောလောဆယ်အရင်ကလည်းကျွန်တော်တို့ဒီဆောက်လုပ်ရေးလုပ်ငန်းကနည်းနည်းလေးယုံကြည်မှုပြတ်ပြားခဲ့တဲ့ကာလကိုအခုပြန်လည်ပြီးတော့ယုံကြည်မှုတည်ဆောက်နေတဲ့ကာလဖြစ်နေတဲ့အချိန်မှာဒီလိုဖြစ်သွားတဲ့အတွက်ကျွန်တော်အနေနဲ့ customer တွေရဲ့ယုံကြည်မှုတွေပြတ်ပြားစေပါတယ်ကုမ္ပဏီရဲ့ကုန်တိတ်ခါတွေလည်းထိခိုက်နိုင်ပါတယ်ပြီးတော့ကျွန်တော်တို့ကဒီလုပ်ငန်းတွေလုပ်တဲ့အခါမှာကိုယ်ပိုင်ငွေရင်းနှီးနဲ့အပြင်ကိုကျွန်တော်တို့ဘဏ်အနေပြီးတော့လည်းကျွန်တော်တို့ကခုနလိုချင်းငွေတွေနဲ့လောက်ရတဲ့အခါမျိုးကြတော့ဘဏ်ဆိုတာလည်းသူရဲ့တတ်မှတ်တဲ့နှစ်ကာလမှာဆိုကျွန်တော်ကအတိုးတွေပါတယ်ပေးရမျိုးရှိတယ်အဲ့တော့ဒီလိုလုပ်ငန်းတွေတို့ဖြစ်သွားတဲ့အခါမှာဒီဝိုင်းလုပ်ငန်းတွေမကောင်းဘူးအခုချိန်မှာလည်းအင်တာနက်ဈေးကွက်ကတင်လောက်အဆင်မပြေတဲ့အခါကျတော့ကျွန်တော်မှအခက်အခဲတွေရတော့အများကြီးပေါ့နော် impact တွေကတော့အများကြီးဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့ဆောက်လုပ်ရေးနဲ့ပတ်သက်ပြီးတော့ဆက်နွယ်နေတဲ့ဆောက်လုပ်ရေးတုံးတွေရောင်းချနေတဲ့လူတွေစီမှာလည်း impact တွေအများကြီးရပါတယ်။အားလုံးကတော့ဆက်နွယ်နေတာပေါ့နော်။ဆောက်လုပ်ရေးနဲ့ပတ်သက်ပြီးဟိုဆက်နွယ်နေတဲ့လုပ်ငန်းအားလုံးကတော့အခုတော်တော်ဆယ်မှာတော့တော်တော်ဟိုအခက်အခဲဖြစ်နေပါတယ်ဗျ
။ရန်ကုန်မြို့မှာဒီအထက်မြင့်ဆောက်တွေစောက်ထားတာမြောင်များစွာရှိတယ်ပေါ့နော်။ဒါတွေနဲ့ပတ်သက်ပြီးတော့ဘယ်လိုနှိုင်းယှဉ်ချိန်ထိုးကြည့်လို့ရမလဲခင်ဗျ။
သူတို့လည်းဟိုကျွန်တော်တို့ပြန်ပြီးဟိုမိကွန်ပြန်ထုတ်ချင်တာပေါ့နော်ကျွန်တော်နိုင်စရာဆိုတာဟိုထက်မြင့်ဆိုတာလည်းဟိုအောက်တယ်ဆိုတာလည်းဟိုနှစ်ကာလ2012ကျွန်တော်တို့ကစားတာအရင်တော့ဆိုရင်ဒီဟိုရှန်ဂရီလာတို့ဇာကူရာတို့ဆိုတာဒါအောက်ခဲ့တာလေပေါ့နော်အခုချိန်ဆိုလုံး100ကျော်လောက်ပဲဒါရှိပါသေးတယ်အဓိကတော့ကွယ်သူတို့ကဒါဒီလိုအထက်မြင့်တွေစောက်တာများလာရင်ရန်ကုန်မြို့တော်ကြီးကပျက်စီးသွားမယ်ရန်ကုန်မြို့တော်ကြီးကမြို့ကြီးအင်္ဂါကြီးမကြီးတော့ဘူးဆိုတဲ့တိုင်းတာပြီးတော့ထက်မြင့်တွေကိုပြန်လဲစီစစ်တဲ့သဘောပါပဲခင်ဗျာ
ရှင်းတယ်မှာမပါတဲ့အထက်မြင့်တွေကတော့ဟိုဥပဒေနဲ့ညီညွတ်တယ်ဆိုတဲ့သဘောမျိုးကိုပြောလားခင်ဗျအ
ဲ့လိုသဘောတော့တက်ရောက်တာပေါ့ကွယ်သူတို့စစ်တဲ့အလုံးတွေဒီစစ်တဲ့အထက်မြင့်တွေကတော့ဥပဒေနဲ့မညီညွတ်ဘူးကျန်တဲ့ဟိုမစစ်တဲ့အလုံးတွေပေါ့နော်ကျန်တဲ့မပါတဲ့အလုံးတွေကတော့ညီညွတ်တယ်လို့ဒါသူတို့သတ်မှတ်တာပေါ့ယူဆရတာပေါ့ခင်ဗျဟု
တ်ရန်ကုန်တိုင်းစိုးရအဖွဲ့ကဒီလိုမျိုးလှုပ်တာနဲ့ပတ်သက်ပြီးတော့ဗာမြန်ပြောကျင်လဲခင်ဗ
ျဒီလိုလှုပ်လိုက်ခြင်းအဖြစ်ကျွန်တော်အနေနဲ့ဒါသွားနေတဲ့စီးပွားရေးပေါ့နော်အခုလက်ရှိမှာစီးပွားရေးတို့ဖက်ဖက်ကပေါ့နော်လူငွေရိုးအပိုင်းမှာလည်းတော်တော်ထိခိုက်ပါတယ်မူဝါဒတစ်ခုကိုတတ်မှတ်ပင်ဆိုရင်ချမှတ်မယ်ဆိုရင်လက်ရှိချမှတ်တဲ့မူဝါဒပြီးလက်ရှိရောက်ရှိနေတဲ့ကာလအနေပြီးတော့ပဲကျိုးတက်ရောက်စေချင်ပါတယ်ပြန်လည်ပြီးတော့နောက်ဟိုနောက်ကလုတ်ခဲ့တဲ့ဟာတွေပြန်လည်ပြီးကျိုးတက်ရောက်တဲ့အခါကျတော့ကျွန်တော်မှဆုံးရှုံးနေနာမှုတွေအများကြီးဖြစ်ပေါ်လာတာပေါ့နော်ဆုံးရှုံးနေနာတယ်ဆိုတာကိုငွေကြေးဆုံးရှုံးလာတဲ့အခုလည်းမဟုတ်ပါဘူးကျန်တဲ့အပိုင်းတွေအများကြီးဆုံးရှုံးနေနာမှုရှိလိုက်ပါတယ်ဖြစ်နိုင်ရင်တော့ကျွန်တော်တို့အနေနဲ့ပေါ့နော်တစ်ခုခုမူဝါဒချမယ်ဆောင်ရွက်မယ်ဆိုရင်တစ်ခုတည်းဟိုပဲမကြည့်ပဲနဲ့ဒီဝိုင်းအမြင်ငွေရင်းမြင်တော့အများကြီးပေါ့အမြင်အားလုံးကနေပြီးတော့ရှူတောင်းကပေါင်းဆောင်ကနေပြီးတော့စဉ်းစားပြီးတော့လုပ်မယ်ဆိုရင်တိတက်ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်အနေနဲ့ထင်နေယူဆပါတယ်ဗျ